ကချင်လွတ်မြောက်ရေးအဖွဲ့ဌာနချုပ်ရှိရာကချင်ပြည်နယ်လိုင်းစားအနီးမနေတုန်းကပြစ်ချခံခဲ့ရတဲ့စစ်ကောင်စီရဲ့ထောက်ပို့ရဟတ်ရဲ့အပျက်စီးနေရကိုနယ်မြေရှင်းလင်းရေးဆောင်ရွက်ရမှာတည်ဆုံနေတဲ့ရုပ်အလောင်း6လောင်းရှာဖွေတွေ့ရှိကြောင်း KIA ကပြောပါရယ်တချိန်တည်းမှာပဲစီရေးတင်းမာနေတဲ့ရှမ်းပြည်နယ်မြောက်ပိုင်းနောင်ချူမြို့နယ်မှာစစ်ကောင်စီတပ်စခန်းတစ်ခုကို TNL တအားတက်တဲ့မန္တလေး PDF ပူးပေါင်းတပ်ဖွဲ့တွေသိမ်းပိုက်ခဲ့ရမှာစစ်ကြောမှုဒုဗိုလ်မှူးကြီးတဦးနဲ့အတူလက်နက်ခဲယံအများပြားသိမ်းဆည်းရမိကြောင်းသတင်းထုတ်ပြန်ထားပါတယ်။ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းကစီရေးအခြေအနေနဲ့ပတ်သက်လို့တော့ရန်ကုန်ကသတင်းပေးပို့လာတာကိုကိုခင်မောင်စိုးမင်းကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။
ကချင်ပြည်နယ်ဝိုင်းမော်မြို့နယ်ကကချင်လွတ်မြောက်ရေးအဖွဲ့ KIO ဌာနချုပ်လိုင်စာအနီးရှိနာဖော့စကန်ကိုလာရောက်တဲ့စစ်ကောင်စီရဲ့ထောက်ပို့ရဟတ်ရင်ကိုဗုဒ္ဓဦးနေမွန်းတဲ့12နှစ်ဝန်းကျင်မှာ KIA တပ်ဖွဲ့ကပစ်ချခဲ့ပါတယ်။လူမှုကွန်ရက်သတင်းတွေမှာတော့ပြက်ကျသွားတဲ့ရဟတ်ရင်မောင်းဗိုလ်မှူးဇော်မျိုးတန့်ကိုအရှင်ဖမ်းဆီးမိရပြီးတွဲဖက်ရင်မှုဗိုလ်မှူးကောင်းဆန်သိန်းအပါအဝင်လိုက်ပါလာသူ6ဦးစလုံးတေဆုံးသွားကြောင်းဖော်ပြခဲ့ပါတယ်။KIA ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကတော့ရဟယင်ပြက်ကြတဲ့နေရာကိုနယ်မြေရှင်းလင်းရာမှာတေဆုံးသူရုပ်အလောင်း6လောင်းသာတွေ့ရှိပြီးဖမ်းဆီးရမိသူမရှိဘူးလို့ BOA ကပြောပါတယ်
။ဟုတ်ကဲ့နယ်မြေရှင်းလင်းရာကောင်းလို့လုပ်ထားပြီဟုတ်ကဲ့။နေမှာပါတာတော့6ယောက်ပါမှာအကုန်လုံးပြည်သွားပြီးလောင်းနေပေါ့နော်။အဲ့ဘက်ကျွန်တော်တို့သူ့သွားတာခင်ဗျာ။ဟာမိလားရှင်။အဲ့ဒါကတော့ဟုတ်ဆိုရှယ်မီဒီယာတင်တာပါ။ကျွန်တော်တို့တော့မရှိဘူး။တဲ့
ပြကြသွားတဲ့စစ်ကောင်စီရဟတ်ယင်ဟာ MI-70 ရဟတ်ယင်ဖြစ်တယ်လို့လည်းပြောပါတယ်။ညီနောင်မဟာမိတ်သုံးဘွဲ့ရဲ့ထုတ်ပြန်ချက်မှာတော့ပြကြသွားတဲ့ရဟတ်ယင်မှာ6ယောက်ကိုရှင်းလင်းနိုင်ပြီးဗိုလ်မှူးတဦးကိုလက်ရဖမ်းဆီးမိခဲ့ကြောင်းဖော်ပြထားပါတယ်။ရဟတ်ယင်ပြစ်ချခံရတဲ့သတင်းနဲ့ပတ်သက်လို့စစ်ကောင်စီဘက်ကလက်တလောသတင်းထုတ်ပြန်တာတော့မတွေ့ရသေးပါဘူး။ကိုကန် MNDAA တအန်း TNLA နဲ့ရခိုင် AA တို့ပါဝင်တဲ့ညီနောင်မဟာမိတ်သုံးဘွဲ့ရဲ့တစ်တုံညာနှစ်ခွန်စစ်စင်ရေးဟာဒီနေ့ဆိုရပောင်း80ကြာမြင့်လာပြီးရှမ်းပြည်မြောက်ပိုင်းမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေသေးပါဒီကနေ့မှာတော့တအောင်းတက်မတော် TNLA နဲ့မန္တလေး PDF ပူးပေါင်းတပ်ဖွဲ့ဝင်တွေကနောင်ချိုမြို့နယ်တန်ဘိုးရွာစစ်ကောင်စီတပ်စခန်းတစ်ခုကိုသိမ်းယူခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်ဒီစခန်းသိမ်းတိုက်ပွဲမှာစစ်ကောင်စီဘက်ကဒုဗိုလ်မှူးကြီးတဦးကိုလက်ရဖမ်းဆီးမိခဲ့ပြီးစစ်လက်နဲ့အများအပြားကိုလည်းသိမ်းယူခဲ့ကြောင်းမန္တလေး PDF တပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူကပြောပါတယ
်အဲဒီတန်ဘိုးတိုက်ပွဲမှာကျွန်တော်တို့ဒီတန်ဘိုးရဲ့စစ်ကြောင်းမှုဒုတိယဗိုလ်မှူးကြီးတပ်အောင်အပါအဝင်ကျွန်တော်တို့အရှင်ဖန်စီရရှိခဲ့တာရှိတယ်။ရန်သူဘက်ကထိခိုက်ကြဆုံးများနေတယ်။အဲဒီအလောင်းသိမ်းစီရရှိမှုတွေလည်းရှိခဲ့တယ်လို့ထပ်ပြီးလွတ်မြောက်သွားတဲ့ချိုးနဲ့ရှိပါတယ်။အဲဒါအပြင်ဒီရန်သူရဲ့အသုံးပြုနေတဲ့ဒီ drone jammer ပေါ့နော်။အဆက်အကြီးကြီးတွေအပါအဝင်လက်နက်ခဲယံအများပြားတဲ့ impact ရရှိခဲ့တာရှိပါတယ်။
တံပိုတိုက်ပွဲဟာဒီလဇန်နဝါရီ2ရက်နေ့ကစတင်ပြီး3ရက်နေ့မနက်9နာရီမှာစခန်းသိမ်းခဲ့ကြောင်းနဲ့စစ်ကောင်စီက၄ချောင်းကနေ17နှစ်နဲ့ပြစ်ခတ်တာတွေရှိပေမဲ့ဘုံကျဲတာတော့မရှိကြောင်းလဲပြောပါတယ်။3ရက်နေ့မှာကြောင်မဲဘက်ကလာတဲ့စစ်ကောင်စီစစ်ကူကား3စီးကိုလည်းကြားဖြတ်တိုက်ခိုက်ခဲ့ကြောင်းမန္တလေး PDF ကသတင်းထုတ်ပြန်ထားပါတယ်။ဒီနေ့စည်ရေးသတင်းအခြေအနေမေးမြန်းနိုင်ဖို့ TNLA ပြောခွင့်ရကိုဖုံးခေါ်ဆိုခဲ့ပေမဲ့ဆက်သွယ်လို့မရရှိခဲ့ပါဘူး။TNL ရဲ့ဒီလ3ရက်နေ့ညထုတ်ပြန်ချက်မှာတော့ကုတ်ခိုင်နဲ့မိုးမိတ်မျိုးနယ်တွေမှာစစ်ကောင်စီတပ်နဲ့ TNL အကြတိုက်ပွဲတွေပြင်းထန်နေကြောင်းသတင်းထုတ်ပြန်ထားပါတယ်။ကိုကန် MNDAA ကတော့လောက်ကင်အနီးနယ်စပ်မှတ်တိုင်125ဒုက္ခသည်စခန်းမှာဒေသအုပ်ချုပ်ရေးဆောင်ရွက်နေကြောင်းသတင်းထုတ်ပြန်ထားပါတယ်။ဒီဒုက္ခသည်စခန်းမှာအရင်ကစစ်ရှောင်4000ကျော်ရှိရာကအခုအခါ4000ခန့်ကျန်ရှိနေဆဲဖြစ်ကြောင်းလည်းဖော်ပြထားပါတယ်။လောက်ကင်ဒေသတိုက်ပွဲနဲ့ပတ်သက်လို့တော့တီးခြားသတင်းထုတ်ပြန်တာမတွေ့ရသေးပါဘူးဒီအပိုင်းတွေအတွင်းမှာတော့စစ်ကောင်စီငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့နဲ့ညီနောင်မဟာမိတ်အဖွဲ့တွေတရုတ်နိုင်ငံမှာထပ်မံဆွေးနွေးဖို့ရှိကြောင်းသတင်းတွေထွက်ပေါ်နေပေမဲ့နှစ်ဖက်စလုံးကသတင်းထုတ်ပြန်တာတော့မရှိပါဘူးညီနောင်မဟာမိတ်တွေရဲ့တစ်တုံညာနှစ်ခွန်စစ်စင်ရေးစတင်ခဲ့ပြီးတဲ့နောက်မှာစစ်ကောင်စီနဲ့ညီနောင်မဟာမိတ်အဖွဲ့တွေနှစ်ကြိမ်ဆွေးနွေးခဲ့ပြီလည်းဖြစ်ပါတယ်ခင်ဗျာ